မြန်မာနိုင်ငံမှာရောက်နေတဲ့ Open Society Institute အဖွဲ့တည်ထောင်သူ George Soros ဟာမကြသေးခင်သတင်းပတ်တွင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်စုပမှုမျိုးတွေနောက်ထပ်မဖြစ်ပေါ်ရအောင်နီးလန်းရှာဖွေတဲ့တွေ့ဆုံဆွေးနွေးမှုတွေကိုအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပြုလုပ်နေတာမှာဒီကနေ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကိုမလ28ရက်နေ့ကတည်းကရောက်နေတဲ့ Open Society Institute အဖွဲ့စတင်တည်ထောင်သူတန်ကြွတတိယ George Soros ဟာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်ကရုံးခန်းမှာတွားရောက်တွေ့ဆုံခဲ့တာပါ။ပွင့်လင်းလူအဖွဲ့အစည်းဖြစ်ပေါ်လာရေးနဲ့ပညာရေးကဏ္ဍတွေအတွက်ငွေကြေးဆိုင်ရာထောက်ပံ့မှုတွေပေးနေတဲ့ OSI Open Society Institute အနေနဲ့မြန်မာနိုင်ငံမှာအခုနောက်ဆုံးဖြစ်သွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ထပ်မံမဖြစ်ပွားစေဖို့နဲ့ငြင်းချမ်းစွာဖြစ်ရှင်းနိုင်ရေးတို့ကို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုအံပွဲကျော်ကိုမာကီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဆွေးနွေးဖြစ်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့တော့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဦးဖြစ်သူကိုအံ့ဘွယ်ကျော်ကအခုလိုပြောပြပါလဲ
မြန်မာပြည်တွင်းမှာမကြာခင်ဖြစ်တဲ့ပြဿနာတွေပေါ့ဗျာသတိပက္ခတွေနဲ့ပတ်သက်ပြီးတော့သူကနောက်နောက်အားမျိုးဖြစ်စီခြင်းတဲ့သဘောနဲ့ကျွန်တော်တို့ဒီ CSO တွေအနေနဲ့ဘယ်လိုတွေနောက်နောက်ဘယ်လိုတားနိုင်မလဲအခုဖြစ်ခဲ့တဲ့ကိစ္စတွေတော့ဘယ်လိုထိန်းသိမ်းပြီးဆောင်ရွက်တယ်လဲဆိုတဲ့ကိစ္စလေးတွေကိုကျွန်တော်တို့လည်းအပြန်အလှန်ဆွေးနွေးကြကြတာပါအခုကတော့အကြံပြင်းအနေနဲ့ပေါ့နော်ဒီကိစ္စလေးဖြစ်မလာအောင်ဒီ CSO တွေအချင်းချင်းဒီရပ်ရလူအဖွဲ့အစည်းတွေထဲမှာဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စပေါ့လေအဲ့ဒီကိစ္စလေးတွေကိုပဲအကျဟိုရေဘူးရကျွန်တော်တို့တိုင်ပင်ကြီးပြောပြကြတာပါဘာသာရေးပြိပခါဖြစ်တဲ့ကိစ္စကိုလည်းသူစိတ်ဝင်စားတယ်ပေါ့အဲ့စိတ်ဝင်စားတဲ့အပေါ်မှာသူဘာတွေဘယ်လိုလုပ်ပေးနိုင်မလဲနောက်ပြီးဒီကရပ်ရအဖွဲ့အစည်းတွေကဘာတွေလုပ်ပေးနိုင်မလဲဘာတွေလုပ်ပေးခဲ့တယ်လဲအဲ့ဒီကိစ္စလေးတွေမျိုးကြဆွေးနွေးကြတာပါ
Mr. Soros ဟာမြန်မာနိုင်ငံအတွင်းလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေဘက်ပါစိတ်ဝင်စားမှုပြသလာတယ်လို့လည်းကိုအံ့ဘွယ်ကျော်ကပြောပါတယ်
။သူကဗမာမြန်မာနိုင်ငံ peace process မှာလည်းသူကကူညီပေးခြင်းတဲ့သဘောမျိုးရှိပါတယ်။အဲ့တော့ဒီ peace process မှာလည်းကူညီခြင်းနဲ့ဒီ conflict တွေဖြစ်တဲ့ဒီပြည်ပခါတွေမှာလည်းသူကနေဘလို့နည်းနဲ့သူကူညီနိုင်မလဲဆိုတဲ့ကိစ္စကိုသူမေးကျွန်တော်တို့နဲ့လာပြီးဆွေးနွေးတာပါ။
Mr. Soros တည်ထောင်ထားတဲ့ Open Society Institute အဖွဲ့ဟာကမ္ဘာတစ်လုံးဖွံ့ဖြိုးမှုနောက်ကျနေတဲ့အတိုင်းပြည်တွေမှာပွင့်လင်းလူ့အဖွဲ့အစည်းပေါ်ထွန်းလာရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးသတင်းမီဒီယာလွတ်လပ်ခွင့်ရှိရေးနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေအတွက်ရမုံငွေထောက်ပံ့ပေးနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိရေးကိုထောက်ခံအားပေးတဲ့အနေနဲ့အစောပိုင်းမှာပြပရောက်နေတဲ့မြန်မာဒီမိုကရေစီအင်အားစုတွေမြန်မာအကြောင်းသားတွေပညာဆက်တင်နိုင်အောင် Burma Project ဆိုတဲ့ခေါင်းစဉ်အောက်မှာပညာရေးစရိတ်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်အခုမြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်တည်ထောင်ထားနေကိုယ်စားလှယ်ခန့်အပ်ပြီးရုံးခန်းဖွင့်ဆောင်ရွက်ဖို့စီစဉ်နေတာဖြစ်ပါတယ်။ဒါဟာမစ္စတာဆိုရော့စ်အနေနဲ့မြန်မာနိုင်ငံကိုသုံးချိန်မြောက်လာရောက်လဲပတ်ချင်းဖြစ်ပြီးအခုခီးစဉ်အတွင်းမှာသမရဦးသိန်းစိန် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့နဲ့လဲတွေ့ဆုံပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။